ပြီးသွားတဲ့နေပြည်တော်ထိပ်သီးစည်းဝေးပထမနေ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင် NCA လက်မှတ်ထိုးထားတဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့ကြီးကိုစား KNU ကရင်လက်နက်ကင်အဖွဲ့ဥက္ကဋ္ဌစောမှုဒူစီဖိုးတို့အဖွဲ့အမှန်စကားပြောပါတယ်အဲ့ဒီထဲမှာတချို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောတဲ့မိခွန်းဟာရှည်လျားပြီးနောက်ပိုင်းအဲ့ဒီမိခွန်းနဲ့ပတ်သက်လို့လက်နက်ကင်တိုင်းရင်းသားခေါင်းဆောင်တွေစီကနေပြင်းထန်တဲ့တုံ့ပြန်မှုတွေထွက်ပေါ်လာစေခဲ့ပါတယ်တချို့ပါတွေပြောပြီးလက်နက်ကင်တိုင်းသားခေါင်းဆောင်တွေကဘလို့တုံ့ပြန်ကြသလဲဆိုတာကုလပတ်လေးလာကြည့်ကြရအောင်ပါ
ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတဲ့အဖွဲ့မင်းကုန်းနဲ့မှာလက်တလောငြိမ်းချမ်းရေးလုပ်ငန်းစဉ်မှာ deadlock ဖြစ်နေတဲ့တည်ထောင်စုသဘောတူစာချုပ်မှာခွဲမထွက်ခွင့်စာသားထည့်သွင်းရေးကိစ္စတခုတည်းသောတက်မတော်ကိစ္စတွေပါဝင်ပါတယ်မင်းကုန်းရဲ့ရှေ့ပိုင်းတနေရာမှာတချို့ကဒီနေ့ငြိမ်းချမ်းရေးညီလာခံမှာဆွေးနွေးရခန့်နေတယ်လို့ပြောနေကြတဲ့ခွဲမထွက်ရဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပြောလိုပါတယ်လက်နက်ကင်လမ်းစဉ်ကိုစွန့်ပြီးနိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်ရမှာအမြဲဥတည်ထားရမှာကဒုတာဝန်အရေးသုံးပါဖြစ်ပါတယ်။ဒါကြောင့်ပြည်ထောင်စုပြည်ကွယ်ရေးတိုင်းဒေသစီးလုံးညီညွတ်မှုပြည်ကွယ်ရေးကိုဥတည်ရဲ့ကိစ္စတွေကိုဘူလော့ဆွေးနွေးမှုမှာကတည်းကရှောင်ရှားဖို့လိုမှာဖြစ်ပါတယ်။ပြည်ထောင်စုရဲ့မြေတီအစိတ်ပိုင်းကိုမဆိုပြည်ထောင်စုမှခွဲထွက်ခြင်းမပြုရလို့လည်းပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ရဲ့ဖွဲ့စည်းပုံခြေကံဥပဒေ2008ခုနှစ်ပုံမှန်30မှာအတိအလင်းပြဋ္ဌာန်းထားပြီးဖြစ်ပါတယ်။ဒါကြောင့်ခွဲမထွက်ရဆိုတဲ့သကယ်ရက်ဟာထောက်ရငင်းကြေးရဲ့အတွက်အမှန်တကယ်လိုအပ်တဲ့သကယ်ရက်တစ်ခုအမခံချက်တစ်ခုဖြစ်ကြောင်းပြောကြားလိုပါတယ်ဆိုပြီးထည့်ပြောပါတယ်တချို့ရဲ့ပြောဆိုချက်ကတော့ခွဲမထွက်ရဆိုတဲ့သကယ်ရက်ဟာဖွဲ့စည်းပုံမှာပါတယ်ငင်းကြေးရေးဆွေးနွေးဖို့ဖိတ်ခေါ်ခြင်းကလေးကလည်းခွဲထွက်ရေးစကားမပြောဘူးကနဦးသဘောတူထားပြီးဖြစ်တာကြောင့်အဲ့ဒီခွဲမထွက်ရဆိုတဲ့စကားထည့်ဖို့ထည့်ရမယ်လို့ပြောလိုက်တာပါဒီစကရေနဲ့ပတ်သက်ပြီး NCA လက်မှတ်ထိုးထားတဲ့ RCSS SSA ရှမ်းလက်နက်ကိုင်တပ်ဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ကတော့သူ့အနေနဲ့ခွဲထွက်မယ်ဆိုပြီးလာဆွေးနွေးတာမဟုတ်ကြောင်းဒီစကရေကိုဆွေးနွေးခြင်းနဲ့ဆိုရင်1948ဖွဲ့စည်းပုံခြေကံဥပဒေထိပြန်သွားရမှာဖြစ်ပြီးပြဿနာပိုလျှောက်ထွေးတာပဲအဖက်တင်နေဖြစ်ကြောင်းတရားမျှတမှုရှိရင်ဘယ်သူမှခွဲထွက်ခြင်းမမဟုတ်တဲ့အကြောင်းဖိစီးမှုတွေနဲ့အုပ်ချုပ်နေတရားမျှတမှုလည်းမရှိဘူးဆိုရင်တော့မခွဲထွက်ခွင့်ကိစ္စကိုစာအုပ်ဆဲအုပ်ရေးပြီးလက်မှတ်ထိုးထားရင်တော့ကျွန်တော်တို့ခွဲထွက်ကြမှာပါဆိုပြီးမြန်မာ Times သတင်းဌာနကပြောခဲ့ပါတယ်
။တခုတည်းသောတမတော်ထားရှိရင်လည်းပတ်သက်ပြီးတိုင်းသားတွေကိုတက်ချုပ်ပြောတာကနိုင်ငံရေးအာဏာရယူလို့ရင်တရားဝင်နိုင်ငံရေးပါတီထူထောင်ပြီးရွေးကောက်ပွဲဝင်စီးပွားရေးလုပ်ချင်ရင်ကုမ္ပဏီထောင်ကိုယ်နိုင်ငံကိုကာကွယ်မဲ့စစ်မှုထမ်းလုပ်ချင်တယ်ဆိုရင်နိုင်ငံတော်ရဲ့တရားဝင်လက်နက်ကန်အဖွဲ့ကြီးဖြစ်တဲ့တပ်မတော်ထဲကိုဝင်ရောက်ရမှာဖြစ်ပါတယ်ဆိုပြီးဖြစ်ပါတယ်ဒီကုန်ပိုင်းမှာတော့ဒါအပြင်တပ်မတော်အနေနဲ့ဒီမိုကရေစီစနစ်နဲ့ကန့်ညီတဲ့တပ်မတော်အဖြစ်ပြုပြင်ပြောင်းလဲသွားဖို့မူအားဖြင့်သဘောတူပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကနဦးဆောင်ရွက်ရမှာကတိုင်းဒေသလက်နက်ကန်အဖွဲ့ကြီးအားလုံးဟာ NCA စာချုပ်ကိုလက်မှတ်ရေးထိုးပြီးလုံခြုံရေးဆိုင်ရာပေါင်းစည်းရေးကိစ္စရပ်များကိုဥစွာဆောင်ရွက်ရမှာဖြစ်ပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်
ဒီချက်နဲ့ပတ်သက်ပြီး NCA လက်မှတ်ထိုးအဖွဲ့တွေကအင်အားအကြီးဆုံးဖြစ်တဲ့ကရင်လက်နက်ကိုင်တပ်ဖွဲ့ KNLA ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစောဂျော်နီနဲ့ဒုချုပ်ဗိုလ်ချုပ်ကြီးစောဘော်ဂျော်ဟဲတို့ကတော့တင်းတင်းထန်ထန်တုံ့ပြန်ပါတယ်။ဗိုလ်ချုပ်ကြီးစောဂျော်နီကတပ်မတော်ဆိုတာဘယ်နိုင်ငံပဲဖြစ်ဖြစ်သမ္မတရဲ့အောက်မှာပဲရှိရမယ်။ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကတော့သမ္မတအောက်မှာမဟုတ်ဘူး။ဒေါက်ဆန်းစုကြည်အပေါ်နဲ့သမ္မတတို့ရဲ့အပေါ်မှာရှိတယ်။ဒီတော့ဒါဟာအာဏာရှင်စနစ်နဲ့တိတ်မကွာဘူးဒီမိုကရေစီအပြည့်အဝမဟုတ်တဲ့အစိုးရဖြစ်တယ်အာဏာရှင်စနစ်အောက်ကအစိုးရပါလီမန်မှာတက်မတော်ကိုယ်စားလှယ်25ရာခိုင်နှုန်းရှိတာလေလူတိုင်းသိတယ်2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဘောင်ထဲမှာပဲစကားပြောနေတဲ့အစိုးရဖြစ်တယ်တကူဒီတော့တက်မတော်ဆိုတာဖယ်ရယ်တက်မတော်ဖြစ်ရမယ်ဒါဟာနောက်အနှစ်20တိုင်အောင်မဖြစ်နိုင်သေးဘူးတကူဒီတော့တက်မတော်ကိစ္စကိုစစ်ပွဲတွေလုံးဝမရှိတော့ပဲငြင်းငြိမ်းရရတဲ့အချိန်မှသာစဉ်းစားသင့်တယ်ဖယ်ရယ်တက်မတော်ဖြစ်ရမယ်ဗမာတက်မတော်လည်းမဟုတ် KNU တက်မတော်လည်းမဟုတ်ကချင်မွန်တက်မတော်လည်းမဟုတ်ပဲဖယ်ရယ်တက်မတော်ဖြစ်ရမယ်ဒီအတွက်အချိန်မကျသေးဘူးဆိုတဲ့အထိပြောခဲ့တာပါအခုဖော်ပြခဲ့တာတွေဟာတက်ချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်တက်ဆိုင်သူတွေပြောခဲ့ဆိုခဲ့သမျှတွေတဲကအနေအပါကောက်လုပ်ထားတာပဲဖြစ်ပြီးတကယ့်လက်တွေ့ဒီထက်ပိုပါတယ်ပြဿနာကိုပြန်သုံးသပ်ကြည့်လိုက်ရင်အစိုးရနဲ့လက်နက်ကောင်တိုင်းရင်းသားဆယ်ပွဲနိုင်ငံရေးအရာဆွေးနွေးညှိနှိုင်းကြတာဟာတနိုင်နှလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အပေါ်မှာပဲဖြစ်ပါတယ်SCA ရဲ့အခန်း1အခြေခံမူမှာဒီမိုကရေစီနှင့်ဖက်ဒရယ်စနစ်တို့ကိုအခြေခံသည့်ပြည်ထောင်စုကိုနိုင်ငံရေးဆွေးနွေးပွဲရလဒ်များနှင့်အညီတည်ဆောက်သွားရန်ဆိုပြီးပါပါတယ်။ ဒီအထဲမှာခွဲမထွက်ရဆိုတဲ့စကရက်ကိစ္စတည်တံဖော်ပြထားတာမရှိနေတော့အဲ့ဒီစကရက်ဒါမှမဟုတ်အခြားစကရက်ထက်သွင်းမယ်မထက်သွင်းဘူးဆိုတာနှစ်ဖက်ညှိနှိုင်းဖြေရှင်းရမယ့်ကိစ္စဖြစ်ပါလိမ့်မယ်
နောက်ပြဿနာတစ်ခုကတစ်ခုတည်းသောတမတော်ကိစ္စပါအခြေခံမူကားငယ်မှာတိုင်းသားလူမျိုးပေါင်းစုပူးပေါင်းပါဝင်သောပြည်တော်စုတမတော်ဆိုင်ရာကိစ္စများကိုနိုင်ငံရေးတွဲဆုံဆွေးနွေးပွဲများတွင်ထည့်သွင်းဆွေးနွေးလိုက်ရန်ဆိုပြီးပါပါတယ်နိုင်ငံရေးလမ်းပြပြဖို့ခုနှစ်ချက်ကားငယ်မှာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စရများလုပ်ငန်းစဉ်များကိုညှိနှိုင်းဆွေးနွေးခြင်းနဲ့နှစ်ဖက်သဘောတူညီသောကြိုတင်ဆောင်ရွက်ဖွဲ့ရများကိုလှုပ်ဆောင်ခြင်းဆိုပြီးပါပါတယ်လမ်းပြပြဖို့နောက်ဆုံးအဆင့်ဆက်နေကြမှပြည်တော်စုသဘောတူစာချုပ်ပါသဘောတူညီချက်တွေကိုအကောင့်ထဲပေါ်ခြင်းနဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းလုပ်ငန်းစဉ်များအကောင့်ထဲပေါ်ဆောင်ရွက်ခြင်းဆိုပြီးဖော်ပြထားတာကြောင့်တခုတည်းသောတမတော်ကိစ္စအဲ့ဒီတမတော်ကိုဘယ်လိုပုံဖော်ရမလဲဆိုတာဆွေးနွေးတော့ဆွေးနွေးကြရမှာပဲဖြစ်ပါတယ်။တစ်ဖက်ညီနိုင်ဆွေးနွေးသဘောတူရရှိချက်တွေကိုလွှတ်တော်မှာအတည်ပြုဖွဲ့စည်းဖို့အခြေခံဥပဒေမှာပြင်ဆင်ပြီးနောက်ဆုံးဆင့်ကြမှတကယ်လက်တွေ့အကောင့်ထဲပေါ်ရမယ့်ကိစ္စဖြစ်ပြီး NCA ပါအဲ့ဒီမူရီအတိုင်းအကောင့်ထဲပေါ်သွင်းကြောင်းပါ။